အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ဟီလာရီကလင်တန်နဲ့ဘာနီဆန်ဒါစ်တို့ဗုဒ္ဓဟူးနေ့ညကနယူးဟမ်ရှီးယားပြည်နယ်တောင်ဟောဆွေးနွေးပွဲမှာပါဝင်ချပြီးသူတို့ရဲ့မတူကွဲပြားတဲ့အယူအဆတွေကိုအဓိကပြောဆိုသွားကြပါတယ
်။ Some people call me a moderate and I proudly, you know, say that I am a moderate. That's what she said.So what all I said, you can't go and say you're a moderate.
ကျွန်တော်ကလူတချို့ကသဘောထားမတင်ပါတဲ့ moderate လို့ခေါ်ကြပြီးကျွန်တော်ဟာအဲ့ဒီလိုလူတူဖြစ်တယ်ဆိုတာကိုဂုဏ်ယူစွာပဲပြောပါမယ်။အဲ့ဒါသူပြောတာပါပဲ။ကျွန်တော်ပြောနေတာကခင်ဗျားဟာကိုယ့်ကိုယ်ကိုတရက်မှဒီလိုဖြစ်တယ်ပြောလိုက်။နောက်တစ်ရက်ကျတော့တိုးတက်တဲ့ progressive word ဖြစ်တယ်ပြောလိုက်နဲ့ပြောလို့မရပါဘူး။ကျွန်တော်ရဲ့အရင်းအနှီးဆုံးမိတ်ဆွေတချို့ဟာ moderate တွေပါ။ကျွန်တော်သူတို့ကိုကြိုက်ပါတယ်။ဒါပေမဲ့ moderate နဲ့ progressive နှစ်မျိုးစလုံးဖြစ်လို့မရပါဘူးဒီနှစ်ခုကမတူပါဘူးလို့ Bernie Sanders က Hillary Clinton ကိုရည်ရွယ်ပြောဆိုသွားတာဖြစ်ပါတယ် Hillary Clinton ကလည်းဒီအပေါ်မှာပြန်ပြီးတော့ခြေပါပါတယ
် I was somewhat amused today that Senator Sanders has set himself up to be the gatekeeper on who's a progressive becauseunder the definition that was flying around on Twitter
အထက်လူတော်မှ Sanders ကဘယ်သူဟာ progressive ဖြစ်တယ်ဆိုတာတတ်မှတ်တဲ့လူအဖြစ်သူ့ကိုယ်သူနေရာချတာကိုဒီနေ့ကျွန်မနည်းနည်းရေးချင်မိပါတယ်ဘာကြောင့်လဲဆိုတော့ Twitter မှာပြောနေကြတာတွေသူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကထုတ်ပြန်ချက်တွေအရဆိုရင် Barack Obama လည်း progressive မဟုတ် Joe Biden လည်း progressive မဟုတ်တော့ပါဘူးကျွန်မကတော့ဒီကိစ္စကြောင့်စိတ်ကတိကအောင်အဖြစ်မခံပါဘူးကျမရဲ့ယက်တီချက်ကိုကျမသိတယ်ကျမနဲ့အတူယက်တီတာဘသူတွေဆိုတာကျမသိတယ်ကျမဘာလုပ်ခဲ့တယ်ဆိုတာကျမသိပါတယ်လို့ Mrs. Clinton ကတုံ့ပြန်ပါတယ် New Hampshire ပြည်နယ်လူမှုစစ်တမ်းတွေမှာ Sanders ကဦးဆောင်နေပေမဲ့2008ခုနှစ်သမ္မတရွေးကောက်ပွဲတုန်းကအဲ့ဒီမှာအနိုင်ကျဘူးတဲ့ Clinton ကိုရှော့မတွက်ပါဘူး Republican ဘက်မှာတော့ Donald Trump နဲ့ Texas အထက်လွှတ်တော်အမတ်Ted Cruz တို့ကြားအပြန်အလှန်တိုက်ခိုက်နေကြတာက Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio အတွက်အသာချက်ဖြစ်သွားစေနိုင်တဲ့အခြေအနေရှိနေပါတယ်